တိယုန်နဲ့ထိုင်ဝမ်ကြားကာလအတွက်ကြာဆက်ဆံရေးတက်မှနေတာဖြစ်ပြီးစနေနေ့ကတော့ထိုင်ဝမ်ရေးလက်ကြားကိုလင်းတင်းတင်းမောကြီးရှန်တောင်းပေါ်မှာတိယုန်တင်းမောသုံးစင်းဖြတ်သွားခဲ့ပါတယ်နိုင်ငံရေးသုံးသပ်သူတွေကတော့ဒါတိယုန်အစိုးရရဲ့ပုံမှန်မဟုတ်တဲ့ဆင့်အားပြမှုလို့ပြောပါတယ်ထိုင်ဝမ်ကိုအမြဲမပြတ်စောင့်ကြည့်နေတဲ့တိယုန်စစ်တပ်မတွေကိုတိုက်ပီးနားမှာနေစဉ်လိုလိုတွေ့ ့အချိန်လောက်ဖြတ်သွားတယ်လို့ထံအောင်မျိုးသားကာကွယ်ဝန်ကြီးဌာနကစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပါတယ်ပြီးခဲ့တဲ့ဧပြီလထဲမှာတော့ထိုင်ဝမ်ကျွန်းတဝိုင်မှာကျုပ်စစ်တပ်ကလေကြောင်းရေကြောင်းပါလေ့ကျင့်မှုတွေလုပ်ခဲ့တာပါအဲ့ဒီအချိန်ကလည်းရှန်တောင်းတင်းမော့ပါပါခဲ့ပြီးတော့အဲ့ဒီကနေ G15 jet တိုက်လေနဲ့လွတ်တင်ခဲ့တာဖြစ်ပါတယ်ရှန်တောင်းဟာရေလက်ကြားထဲမှာလည်းမဟုတ်ဘဲနဲ့တိုင်ဝမ်အရှိတောင်ဘက်မှာနေခဲ့တာလည်းဖြစ်ပါတယ်ထိုင်ဝမ်ကကင်းတဲ့ရေတွေရေသက်တင်းမော့တွေနဲ့မြေပြင်ကနေပစ်တဲ့မစ္စိုင်းဒုံးတွေချထားပြီးတရုတ်တပ်တွေရဲ့လှုပ်ရှားမှုကိုအနိကစောင့်ကြည့်ခဲ့တယ်လို့တုံ့ပြန်ဖို့အတွက်အသင့်ပြင်ခဲ့ရတယ်လို့ထိုင်ဝမ်စစ်တပ်ကစနေနေ့မှာပြောကြားလိုက်ပါတယ်